အစ္စရေးနဲ့ဒီပါလက်စတိုင်းဟာမတ်စစ်သွေးကြွားရဲ့စစ်ပွဲလွန်ကာလဂါဇာကမ်းမြောင်ဒေသနဲ့ပတ်သက်တဲ့အစ္စရေးအစီအစဉ်တွေကိုကာကွယ်ရေးဝန်ကြီး UF Gallant ကကြေညာခဲ့ပါတယ်အစီအစဉ်အရဒီဂါဇာကမ်းမြောင်ဒေသကိုပါလက်စတိုင်းတို့ကအုပ်ချုပ်ရမှာဖြစ်ပေမဲ့ဒေသတစ်ခုလုံးရဲ့လုံခြုံရေးကိုတော့အစ္စရေးတို့ကထိန်းချုပ်ထားမှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဂလန့်ရဲ့ကြေညာချက်မှာပြောထားပါတယ်။ဂါဇာတောင်ပိုင်းမှာဟာမတ်စ်ခေါင်းဆောင်တွေကိုရှာဖွေရှင်းလင်းတဲ့ဆက်စင်ရေးကိုဆက်လုပ်နေတဲ့တချိန်ထဲမှာပဲမြောက်ပိုင်းကိုလည်းစစ်အနိုင်ရမှုပေါ်မူတည်ပြီးတော့တိုက်ခိုက်ရေးအသွင်အထည်ပြောင်းလဲသွားမှာဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးဆစ်ဆင်မှုအပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေတိုးနေချိန်မှာအစ္စရေးဘက်ကအခုလိုအနာဂတ်အစီအစဉ်တွေကိုကြေညာခဲ့တာဖြစ်ပါတယ်။အစ္စရေးဆစ်ဆင်ရေးကြောင့်ဂါဇာကမ်းမြောင်ဒေသမှာနေထိုင်သူ200,000+လောက်ဟာတောင်ပိုင်းမှာရွှေ့ပြောင်းနေနေကြရပါတယ်။အများစုကတော့ယာယီတဲတွေနဲ့နေထိုင်နေကြရတာဖြစ်ပါတယ်။အစ္စရေးနဲ့ဟာမတ်စ်ဆက်သွေးကြွအဖွဲ့အစည်းဖြစ်နေတဲ့စစ်ပွဲဟာအိမ်နီးချင်းနိုင်ငံတွေအထိပါကူးစက်နေပုံရနေချိန်မှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအရှေ့လယ်ပိုင်းဒေသကိုနောက်တစ်ချိန်ခီးထွက်နေပါတယ်။ဂါဇာစစ်ပွဲပြီးဆုံးသွားရင်ဂါဇာကမ်းမြောင်ဒေသကိုဘယ်သူအုပ်ချုပ်မှလဲဆိုတဲ့အပေါ်အဓိကထားဆွေးနွေးဖို့နိုင်ငံသားရေးဝန်ကြီးအရှေ့လယ်ပိုင်းကိုဒီတစ်ခါသွားရောက်တာဖြစ်တယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဂျော်ဒန်မြစ်အနောက်ဘက်ခန်းမှာအခြေစိုက်တဲ့ပါလက်စတိုင်းအာဏာပိုင်တွေကိုဂါဇာကမ်းမြောင်ဒေသမှာပြန်လည်အုပ်ချုပ်ဖို့အတွက်အမေရိကန်အစိုးရကအကြံပြုထားပါတယ်ရှင်။